ခင်ဗျာဒါနဲ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကျူးကျူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြမသတင်းမီဒီယာဟာဆူရဲရန်သူစင်းကိုဝင်လာပြီလားဆိုတာပါသတင်းသမားတွေနဲ့အာဏာဝင်ကြီးတပ်သနာဖြစ်လာလို့ရှိရင်ဖြစ်ရှင်းနိုင်မဲ့သတင်းမီဒီယာဥပဒေဆိုတာကိုပြဋ္ဌာန်းထားတာရှိပေမဲ့လို့ရောင်းတဲ့ဆူရဲကိုဝေဖန်ကြီးတာတဲ့သတင်းသမား၃ဦးကိုအဲ့ဒီတန်းချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆီးရေးယူခဲ့ပါတယ်ဒီမတိုင်ခင်မှာဆိုရင်လည်းသတင်းသမားတွေဖမ်းဆီးခံရတာတရားစွဲဆိုခံရတာကန့်သတ်ခံရတာချင်းချောက်ခံရတာမျိုးမျိုးရှိခဲ့ပါတယ်RSF နေကြမဲ့ဒင်းတော်များအဖွဲ့ရဲ့အစီအစဉ်ရဆိုရင်တော့မြမသတင်းလူလက်ခွင့်ဟာအရင်နှစ်ကထက်ကိုအခုနှစ်မှာ6ဆင့်လျော့ပြီးတော့ပိုပြီးတော့ဆွေးနွေးစရာဖြစ်လာပါတယ်။တစ်ချိန်လုံးကအတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ energy အစိုးရအနေနဲ့အခုဒီအစိုးရဖြစ်နေချိန်သတင်းမီဒီယာတွေပေါ်ထားတဲ့သဘောထားကြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား။ energy အစိုးရလက်ထက်ရဲ့သတင်းမီဒီယာလူလက်ခွင့်အခြေအနေကိုကျွန်တော်တို့ဒီနေ့ဆွေးနွေးကမှသုံးသပ်မှာဖြစ်ပါတယ်။အဓိကပေါ်ဝင်ဆွေးနွေးပေးမဲ့လူကတော့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ကိုတာလွန်ဆောင်ထက်ပါကိုတာလွန်ဆောင်ထက်ကတော့ခစ်တစ်မီဒီယာရဲ့အင်ဒါချုပ်ဖြစ်ပါတယ်ဒါပြင်မြန်မာသတင်းမီဒီယာကောင်စီရဲ့ဒီမီဒီယာကင်းကနေပြီးတော့ဒီအဖွဲ့အဖြစ်နဲ့ရွေးချယ်ခံထားသူသူဖြစ်ပါတယ်နောက်တူကတော့ဥရောပမျိုးမင်းပါကော်မျိုးမင်းကတော့ Equality မြန်မာဒီလူခွင့်ရေးပညာပိလုပ်ငန်းတွေလုပ်နေတဲ့အဖွဲ့စည်းရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေလိုက်ပုံကိုရောက်နေပါပြီကျွန်တော်အရေးဆုံးကိုတာလွန်ဆောင်ထက်ကိုဖိတ်ခေါ်ချင်ပါတယ်ကိုတာလွန်ကြားပါလားခင်ဗျာကိုတာလွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုတာလွန်ကြီးခုနကပြောသွားသလိုပါပဲဒီသတင်းမီဒီယာနဲ့ပတ်သက်လို့ပေါ့ energy အစိုးရလက်ထက်မှာကျွန်တော်တို့ဒီလူလက်ဆော်ထုတ်ဖို့ပြောဆိုလို့ရှာခွင့်အဖွဲ့ကထုတ်ပြန်တဲ့စင်းအရဆိုရင် energy အစိုးရလက်ထက်မှာသတင်းသမားတွေကိုတရားစွဲဆိုထားတဲ့အမှုပေါင်း28ခုရှိပြီးတော့သတင်းသမား44ဦးတရားရင်ဆိုင်နေရတယ်လို့ဆိုပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကလက်ရှိအာဏာရ energy ပါတီလက်ထက်မှာအရင်သူတို့သတင်းမီဒီယာနဲ့ပတ်သက်လို့ရည်တည်ချက်ကပြောင်းသွားတဲ့သဘောလားတပေါင်းရှင်သတင်းမီဒီယာတွေကပဲအလွန်ကျူးဝေဖန်နေလို့လားတခြားအကြောင်းအကျောင်းတွေများရှိလို့လားအခုလိုမျိုးသတင်းမီဒီယာသမားတွေခဏခဏဖန်ခံနေရတာချင်းချောက်ခံနေရတာ
ဆိုတော့အဓိကတော့လေကျွန်တော်တို့မြင်တာကတော့အစိုးရကသူကအာဏာရလာတယ်ပေါ့နော်အာဏာရလာပြီးရဲ့နောက်ပိုင်းမှာဟိုဒီသတင်းသမားတွေလည်းဟိုနည်းနည်းဆက်ပြီးတော့ဟိုအစိုးရတာဝန်ယူတဲ့အချိန်မှာဟိုကဒီသတင်းမီဒီယာကိုမလိုတော့ဘူးဆိုတဲ့သဘောထားမျိုးဆက်တွေ့ရတယ်တခုကအစိုးရမှာကသူ့ရဲ့ဟိုနိုင်ငံပိုင်ဟိုပေါ့အစိုးရပိုင်မီဒီယာတွေရှိလာတယ်သတင်းစာတွေရှိလာတယ်သူ့ရဲ့ဟိုပေါ့ TV channel တွေရှိလာတယ်ရေဒီယိုတွေရှိလာတယ်ဒါတွေရှိလာတဲ့အခါကျတော့ဟိုအရင်တော့အတိုက်ခံဘဝတုန်းကဘယ်လိုလဲရင်းကြီးခဲ့ဒီပုံမှန်ကသတင်းမီဒီယာတွေကသူ့အတွက်မလိုအပ်တော့ဘူးလို့သူစပြီးတော့တွေးလာပုံရတယ်ပေါ့နော်ဒါကြောင့်မလဲဟိုကျွန်တော်တို့ဒီ NGO ဆိုတာအာဏာရလာပြီးတဲ့အချိန်အဆလို့ဒီအခမ်းအနားတွေနိုင်ငံတော်နဲ့ပတ်သက်တဲ့ဟိုပြည်ရီမှာဆိုလို့ရှိရင်ဒီနိုင်ငံပိုင်ပြည်ထောင်စုအစိုးရပိုင်ပြည်ထောင်စုတွေပြင်ပြီးတော့ဦးစားပေးတယ်ပို့ပြီးတော့အလေးထားလာပြီးတယ်အဲ့ဒီလေအစတဲ့အချိန်တွေကမကောင်းတဲ့ဟိုဒလိကဟိုတဖြည်းဖြည်းနဲ့ပေါ့နော်နောက်ပိုင်းကျတော့ဟိုပုံပြီးကမီဒီယာရဲ့သဘောကတော့ဒါဝေဖန်မှာပဲလူတောင်းလျှောက်ပြီးတော့မှာပဲအဲ့တော့ဟိုတနည်းကြာလာရင်6လကြာလာရင်ဟန်နီမွန်ခီဟိုရက်တရာခီးရဆလို့ပေါ့နော်ညီလေးဟာပုံပြီးကမီဒီယာရေးဝေဖန်တဲ့အခါသူတို့ကမကြိုက်တဲ့သဘောကိုတွေ့တွေ့လာတွေ့တွေ့လာတဲ့အခါကျတော့တဖြည်းဖြည်းနဲ့ဒီသတင်းမီဒီယာနဲ့အစိုးရနဲ့ကပေါ်ပြီးတော့ဝေးဝေးလာတာပေါ့နော်အဲ့တော့ခုနောက်ဆုံးကတော့လူဖက်နဲ့စီးရဲ့အစ်စ်လေးရှိကိုဖြစ်လာတဲ့အခြေအနေပါပဲဗ
ျဟုတ်ကဲ့ခင်ဗျာခုနောက်ကကိုတာလွန်ပြောသွားတဲ့အချိန်မှာတစ်ချက်ကျွန်တော်မေးချင်တာကအစိုးရကသူ့ရဲ့အစိုးရပိုင်းမီဒီယာတွေကိုအားကိုးရလို့ပြောအောင်ဒီအစိုးရမီဒီယာတွေကိုအရင်ကဆိုရင်ဒီများသောဖြင့်လူထုကနားထောင်တာသတင်းနားထောင်တာနည်းပါတယ်သတင်းကိုမှီပြီးတော့အားကိုးတာနည်းပါတယ်အဲ့တော့သူကသတင်းမီဒီယာတွေရဲ့အနေအထားကိုလွတ်လပ်ခွင့်ရှိလာလို့လားပို့ပြီးတော့သတင်းမီဒီယာကပို့ပြီးတော့ professional ဖြစ်လာလို့လား
အစိုးရသတင်းမီဒီယာဆိုတဲ့သဘောကတော့သူကတော့ဝါရဖြက်လို့ကောင်းတာကိုဝါရဖြက်လို့ကောင်းလို့ဆိုတာသူကကောင်းတဲ့ဟာကြီးကြီးရဲ့ယူနေရတယ်အဲ့ဒါဒေါအောင်သန်းသူကြီးတွေသွားတယ်ဒေါအောင်သန်းသူကြီးအိမ်တွေဟိုအစိုးရတက်တယ်ဒီစိုးရတက်တယ်အာဓာတ်ပုံကြီးကဝူဝူဆာဆာဟောလीဆိုတော့သူကဝေဖန်တာမရှိဘူးဒီအစိုးရသတင်းစာတွေမှာဟိုအစိုးရကိုဝေဖန်တဲ့ကိစ္စမရှိဘူးအစိုးရအလိုကျအစိုးရဖြစ်ချင်တဲ့ဟာကိုပဲအဓိကပြည်ပြီးရသွားတဲ့သတင်းစာတွေဖြစ်တယ်နောက်ပြီးတော့ဒီသတင်းမီဒီယာတွေကအစိုးရသတင်းစာဆောင်ရည်ဆိုလို့ရှိရင်စိတ်နဲ့ချီရှိတယ်နောက်ပြီးတော့အစိုးရရဲ့လုပ်ငန်းတန်းများဆိုလို့ရှိရင်ဒီလူတို့ပန်းပေါင်းများစွာကိုရောက်နိုင်တဲ့အနေအထားမျိုးပေါ့နော
်
နှစ်ပေါင်း20ကျော် 30 လောက်သူကဒါထူထောင်ထားတာကတော်တော်လေးကြာပြီဒီတိုင်းနဲ့လည်းရင်းနှီးပြီးသားဖြစ်တဲ့အခါကျတော့ဒီ channel တွေကဟိုတုံးလိုက်ပြီဆိုတာနဲ့
ဒီမှာမှဟိုထိရောက်တ
ယ်ပေါ့နော်ဒါကပြောလို့ရတယ်အမိသားမျိုးဖြစ်တဲ့အခါ
ကျွန်တော်မိချင်တာဒရင်းတင်ပြပုံကဒရင်းတင်ပြမှုကအရင်ဆက်ဆွရလက်ထက်ကတည်းကပိုပြီးတိုးတက်လာလို့လား
အမတို့တက်လာဦးကဒီပိုင်းနဲ့ဝါရဖြန့်ကြီးရဲ့သဘောတရားဝါရဖြန့်ကြီးပဲအရင်တော့ဆက်ဥတန်းရှင်နေရာမှာဒေါအောင်ဆက်စုကြီးဝင်လာတယ်အခြားကဟိုဒီစစ်ပေါ်ကျုပ်တွေနေရာမှာဒီတင်ဒီတိုက်ပုံတွေဝင်လာတယ်ဒီသဘောပဲက
ဟုတ်ကဲ့နောက်တစ်ဖက်မှာ NDT ဆိုတာလက်ထက်မှာပါရဲ့ဒီမြန်မာသတင်းမီဒီယာဥပဒေကိုပြန်ပြီးပြင်ဆင်တာရှိတယ်နောက်တစ်ဖက်မှာသတင်းမီဒီယာကောင်စီဆိုတာလည်းရှိပါတယ်ဒါကသမ္မတအနေနဲ့တည်ခန့်အားမှာပါအဲ့တော့ဒါတွေလည်းရှိနေတော့ဒီပေါ်မှာကောအစိုးရရဲ့သဘောထား NDT အစိုးရရဲ့ NDT ရှိပါတယ်ခင်ဗျအရင်ဆုံးဥပဒေနဲ့ပတ်သက်လို့ပါသတင်းမီဒီယာဥပဒေပေါ်မှာသူတို့အလေးနဲ့ထားရလား
ဆိုတော့သတင်းမီဒီယာဥပဒေကိုပြန်ကြည့်လို့ရှိရင်လည်းသတင်းမီဒီယာဥပဒေကိုလိုက်ကသတင်းသမားတွေကိုလည်းမကာကွယ်နိုင်ဘူးသတင်းလွတ်လပ်ခွင့်ကိုလည်းမကာကွယ်နိုင်ဘူးဥပမာကျွန်တော်ပြောမယ်ဆိုလို့ရှိရင်သတင်းမီဒီယာဥပဒေမှာပြတ်ထက်ချက်တစ်ခုရှိရဲအဲ့ဒါပြည်ထောင်တစ်ခုခုတက်လာလို့ရှိရင်သတင်းမီဒီယာကောင်စီကိုတိုက်စားနိုင်တယ်လို့ပဲပါတယ်တိုက်စားနိုင်တယ်ဆိုတော့တိုက်ရတာနဲ့မတိုက်ရမတိုက်ဘူးသူကဒီစခန်းမှာသွားပြီးအမှုဖွင့်ရင်လည်းရတယ်ပေါ့နော်ဒါပေမဲ့တကယ်လို့သာကျွန်တော်တို့သတင်းသမားတွေကိုစေတနာရှိလို့ရှိရင်သတင်းမီဒီယာကောင်စီကိုအလေးထားလို့ရှိရင်သတင်းမီဒီယာကောင်စီကိုတိုင်ကြားရမယ်ဟလားမဖြစ်မနေတိုင်ကြားရမယ်တရားရုံးတွေကိုရင်သွားစရာမလိုဘူးဆိုတော့အရင်ဆုံးရှေ့ရနေပြီးတော့ကြိုပြီးတော့ကာထားတဲ့အစ်င့်လေးတစ်င့်ထိဟိုလုတ်ပေးနိုင်ဟိုဒါအင်တာမစီနာရှိတယ်လို့ပြောတယ်အခုကတော့အဖြစ်ပေါ့နော်သတင်းမီဒီယာကောင်စီအဖြစ်ဖွဲ့ပြီးပြထားတယ်သတင်းမီဒီယာဥပဒေအဖြစ်ဖွဲ့ပြီးတာဖွဲ့ပြီးရှိနေတယ်ပေါ့ဒါတော့မှအရှိကဒါဥပဒေရဲ့အစိုးရကလုတ်သွားလို့ရှိနေတာပေါ့နော်ဒီအစိုးရလည်းတက်မှာဆိုလို့ရှိရင်တော့ဟိုဒီလိုမျိုးသတင်းမီဒီယာကောင်စီတို့ဥပဒေတို့ဆိုတာသူတို့လက်ထက်မှာသာလုပ်မယ်ဆိုလို့ရှိရင်တော့ပေါ်ဖို့အင်တန်ခက်ခဲမဲ့နေသားမျိုးပါပဲ
ကိုတော်လုံးဆောင်ထက်ကိုယ်တိုင်ကဒီသတင်းမီဒီယာကောင်စီမှာမှုဆောင်ဖြစ်တဲ့ရွေးချယ်ခံထားသူဖြစ်ပါတယ်မကြာခင်မှာကျွန်တော်တို့သမ္မတရဲ့ကြမ်းကြိမ်ကလုပ်မယ်လို့လည်းသိရပါတယ်အဲ့တော့သတင်းမီဒီယာကောင်စီပေါ်မှာသတင်းသမားတွေနဲ့ဘလောက်ထိညီကိုယုံကြည်လို့ရမယ်ဟိုအားအကူလို့ရမယ်ဆိုတာကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ပါ
ဆိုတော့ဒီမီဒီယာကောင်စီကိုလိုက်ကွာသူ့မှာဟိုသူလုတ်ပိုင်းနေတာတိတ်ရှိပေါ့နော်အဲ့တော့ကျွန်တော်တို့ကဘာကြောင့်လို့ဒီကောင်စီဝင်လာလဲလုတ်ပိုင်းဝင်လည်းမရှိဘူးဥပဒေရလည်းအများကြီးလုတ်ပိုင်းနေမရှိဘာကြောင့်ဝင်လာလဲဆိုတော့ကျွန်တော်ဖြစ်ပြင်းချောင်းလဲမှုစူးစမ်းကြည့်နေပေါ့နော်ဒါပေမဲ့ဒီဒီမီဒီယာကောင်စီကနိုင်ငံတော်အဖြစ်ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မလို့အစိုးရနဲ့တော့၎င်းခလာရှစ်တဲ့နဲ့တော့၎င်းတခြားသောနိုင်ငံနိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းတွေတော့တကောင်သူ့ရဲ့ channel ပေါ့နော် channel အားဖြင့်တော့ရှိတယ်လုတ်ပိုင်ရင်အားဖြင့်တော့အင်တာနက်မှနေတယ်ဒါပေမဲ့ဒီလုတ်ပိုင်ရင်တွေကိုချဲ့ယူနေဥပဒေကိုပြင်နိုင်အောင်စူးစမ်းကြည့်နေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုချင်းထိရောက်နိုင်မလားဆိုရဲပြန်လေးချက်နေပေါ့နော်ပြန်လေးချက်နေပေါ့ကျွန်တော်လည်းစူးစမ်းပြီးတော့စပြီးတော့ဝင်လာကြည့်တာပေါ့နော်အဲ့တော့လက်ရှိအနေထားမှာတော့သတင်းမီဒီယာကောင်စီပေါ်မှာသတင်းသမားတွေယုံကြည်မှုကတော့ကြည့်လို့ပြောရမှာပေါ့နော်ဒါပေမဲ့လည်းပြကြခင်ကအလဲပဲကိစ္စနဲ့ပတ်သက်နေတဲ့သတင်းသမားသုံးဦးကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာကောင်စီကပြင်းပြထန်ထန်ကန့်ကွက်ရှုံ့ချရတဲ့ဆိုတော့သူ့ရဲ့လုပ်ပိုင်မှုပေါ့နော်ဥပဒေရဲ့လုပ်ပိုင်မှုကိုကျော်ပြီးတော့သူစပြီးတော့တိုးလာတဲ့ဟာမျိုးတော့တွေ့ရတယ်ဒါမျိုးနောက်ပိုင်းမှာများများလှုပ်လာနိုင်လို့ရှိရင်တော့သတင်းမီဒီယာသမားတွေရဲ့ယုံကြည်မှုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုသလုံးရဲ့လေလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုအောင်မျိုးမင်းဖိတ်ခေါ်ချင်ပါတယ် equality နဲ့မှာဒီလူခွေနဲ့ပတ်သက်လို့ရှားနေရဖွဲ့စည်းပါကိုအောင်မျိုးမင်းကျွန်တော်မြင်ချင်တာကတော့ခုနကကိုတာလုံပြောသွားတဲ့အချိန်မှာတော့ NDT အစိုးရလက်ထက်မှာသတင်းမီဒီယာသမားတွေပေါ်ယက်တီချက်ပေါ့နော်သူတို့ပြောင်းလဲလာတယ်သူတို့အရာတက်ဆိုးလာတဲ့အခြေအနေချို့ကိုထောက်ပြပါရတယ်။အဲ့တော့ကျွန်တော်မြင်ချင်တာကလွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမှာအခု NDT အစိုးရလက်ထက်မှာယင်းအခြေအနေတစ်ဘလောက်ထိကွာထားလာကွာခြားလာလဲကိုမျိုးမင်းအမြင်သိချင်ပါတယ်။
အရင်ဆုံးအချက်ကတော့အစိုးရကိုဝေဖန်နေသလိုရှိရင်ဒါကကျွန်တော်တို့ဒီထောက်နိုင်ရေးခေါ်ပြီးတော့ဒီစစ်ကြောရေးစခန်းမှာစုံစမ်းစစ်ဆေးမိနေတဲ့တရားမှုဆင်ပြီးတော့ပုံမှန်နေထားတဲ့ပုံမျိုးပေါ့နော်ဒါတွေကရှိတယ်လက်လက်စွာထုတ်ဖော်ပြောဆိုခွင့်နေကြတာရှိတာထုတ်ဝေကုန်းနဲ့ပတ်သက်လို့တော်တော်ကြီးကိုဆိုးခဲ့တယ်အခုဒီ NLD အစိုးရလက်ထက်မှာတော့ခုနလိုမျိုးညချီလာဖန်တာတို့ကားပြားကြီးနဲ့လာခေါ်တာတို့အဲ့လိုမျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်တို့အခုချိန်ထိလက်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေတွေကိုလူတို့ဆွဲပြီးတော့အသုံးချနေတဲ့ကိစ္စတွေဒါတွေကပုံပြီးတော့များလာတယ်ဗျအရင်တော့ကကျွန်တော်တို့ဒီ online တွေပါတွေကလည်းလောက်ကြီးမကောင်းနေဘူးအရင်တော့ကတော့ကျွန်တော်တို့စာအုပ်ထုတ်တယ်စာဖြတ်နေဆိုတဲ့လောက်ပဲရှိတယ်အရင်တော့ကတော့ကျွန်တော် electronic ဥပဒေနဲ့အရေးယူနေအခုဆိုလို့ရှိရင်ဒီ network မှာကျွန်တော်ပါရရှိလာတယ်ဆိုတော့ဒီ secretary ဥပဒေပေါ့နော်အဲ့ဒီအများအပြည့်နေကြတဲ့ဒီ traffic cop knock out ကျောက်ကျောက်ပုံမှာပေါ့နော်အဲ့ဒါကကျွန်တော်တော်တော်များများကိုအတုံးပြူကြီးဖြစ်လာတယ်အဲ့ဒီဥပဒေကိုယ်တိုင်ကလည်းအားမိတ်ချက်ကြီးဖြစ်လာတဲ့ချိန်မှာလူရင်းလို့လို့မလူရင်းမလူတယ်လို့စိတ်တဲ့လူကိုဆွဲနိုင်တဲ့အခြေအနေရှိလာတယ်ဒါကို အဆုံးပြုရတယ်မကဘူးနဲ့အလွဲသုံးစားလုပ်တဲ့အမှုတွေပုံများလာတယ်အထူးဖြင့်အဲ့လိုလှုပ်ဆောင်တဲ့နေရာမျိုးမှာအချင်းကြီးတွေမကဘူးနဲ့ဒီပါတီဝင်တွေနောက်ကအစိုးရရဲ့ဒီလွှတ်တော်ကိုယ်စားလှယ်ရတစအစပြီးလို့ရှိရင်အစိုးရရဲ့အုပ်ချုပ်ရေးတာဝန်ယူထားတဲ့လူတွေကဒါကိုကောင်းကောင်းမွန်မွန်အသုံးချတဲ့လှုပ်ဆောင်တဲ့အရာမျိုးတွေ့လာတယ်အဲ့တော့ကျွန်တော်တို့မှာခုနပြောပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအရင်တော့လည်းမတရားခံစီရမျိုးမဟုတ်ဘူးနဲ့လူတွေစိတ်ထဲမှာပြောဖို့ဆိုဖို့ရေးသားဖို့တောက်လန့်နေတဲ့အရာတွေရှိနေတော့မှာပဲပုံစံတစ်တမျိုးနဲ့ဖိနှိပ်မှုတွေကဆက်ရှိနေတော့မှာပဲခင်ဗျာဒါတွေကိုကြည့်နေဆိုရင်ဒါကတော့ဒီမီဒီယာဘက်မဟုတ်ဘူးပေါ့ဒါပေမဲ့ဒီလိုလက်ဆက်ထပ်ပေါ်ပြောဆိုခုကရှင်းသုံးတော့သူတွေပေါ်မှာတိရောက်တာရှိတယ်မီဒီယာကတော့ခဏကိုသားလုံးပြောသွားလို့ကိုသားကြီးကိုပြောသွားတယ်လို့ပဲကျွန်တော်တို့တရားဆက်ဆံတဲ့သူတွေကရှင်းဆိုင်နေရနေတော့ဒီ journalist တွေရှိနေချင်းခုတိုင်းကတတိမီဒီယာပေါ်မှာလည်းတရားမှုတွေအားနည်းမှုတွေပြည်နေမှုတွေရှိနေရဆိုတာတွေ့နေရတော့ပါပဲဗျာ
ကျွန်တော်တို့လက်ရှိမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲကာလပေါ့2011ကနေပြီးတော့ကြီးလိုက်မယ်ဆိုရင်ရှေ့မှာသမရဦးသိန်းစိန်ဒီအုပ်ချုပ်လာတဲ့ကာလသမရလှုပ်လာတဲ့ကာလရှိပါတယ်အဲ့တော့အဲ့ကာလအတွင်းမှာခုနကကုသလွန်ပြောသွားတဲ့အချိန်မှာသတင်းမီဒီယာဥပဒေမျိုးတွေပေါ်ခဲ့တယ်သတင်းမီဒီယာကောင်စီပေါ်ခဲ့တယ်ဒါကတော့ခုနကပြောလို့လွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ပတ်သက်ပြီးအာမခံချက်တွေပြီးနိုင်တဲ့ကြတယ်လုပ်ပြီးခဲ့တာပေါ့အဲ့တော့လက်ရှိ energy အစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်ကိုအာမခံနိုင်တဲ့ဥပဒေတွေလုပ်ရတဲ့မျိုးတော့ထူးထင်ရှားလုပ်ပြတာရှိပါလားနှစ်နှစ်ကာလအတွင်းမှာပေါ့
ဥပဒေနဲ့ပတ်သက်ပြီးတော့ကာကွယ်ပေးထားသောဥပဒေဆိုပြီးတော့တည်တံ့တော့မရှိဘူးခင်ဗျရှိထားတဲ့ဥပဒေတွေကလည်းလူရင်းလူတလူအတိပယ်ဖွင့်ဆိုပြီးတော့မကြိုက်မကြိုက်လို့လုံနိုင်တဲ့အားနည်းချက်တွေရှိနေတယ်ဒါတွေကိုပြန်ပြင်မှုအတွက်ပုံမချစ်လက်သောအရာတွေဖြစ်ဖို့အတွက်ကြိုးပမ်းမှုတွေကျွန်တော်တိုက်တွန်းလိုက်လဲကြာခဲ့ပါပြီဒါပေမဲ့တကယ်တမ်းဥပဒေအရတိုင်ဆွဲပြီးတော့ကာကွယ်ပေးရတယ်လေးစားမှုကြရတဲ့အရာမျိုးတွေမရှိပါဘူးဥပဒေရဲ့ဒီခုနပြောကြတဲ့ဟိုရည်ရွယ်ချက်ကလေးတွေကတော့ကောင်းတယ်လို့ပြောပါဥပမာဆက်သွယ်ရေးဥပဒေမျိုးဆိုလို့ရှိရင်တစ်ခါကဆက်သွယ်ရေးပုံမှာတစ်ခုပြန်ပြောင်းဟိုမုတ်တီးမှုမပြောဘူးတဲ့တဲ့နောက်ကတယောက်နဲ့တယောက်ကျွန်တော်တို့အပုတ်ချတာမရှိဘူးအတွက်အားယူတဲ့အရာတွေလှုပ်ဆောင်မှုရှိတဲ့ရည်ရွယ်ပေမဲ့အဲဒီမှာပါတော့တချို့အချက်တွေကအားနည်းချက်ကြောင့်ခါသေးကြလို့ရှိရင်ရည်ရွယ်ချက်ကောင်းပေမဲ့အားနည်းတဲ့အပိုက်ကိုအသုံးချပြီးတော့မတရားအပြုစုသွားတဲ့အလွဲသုံးစားလုပ်တဲ့ကိစ္စတွေကအများကြီးရှိပါတယ်။ဒါတွေကကျွန်တော်တို့ကြုံတွေ့ရတယ်။ခုနပြောသလိုပဲကျွန်တော်တို့ဒီသတင်းမီဒီယာကောင်စီပေါ်လာတယ်။ပေါ်လာတယ်ကျွန်တော်တို့ကသဘောကျတယ်ပထမတော့ဒါရှိသေးတယ်ပေါ့။နောက်လွတ်လပ်တဲ့သူတွေပါမယ်၊ရွေးချယ်ခြင်းရောက်ခံပါမယ်။အားကောင်းတယ်။ဒါပေမဲ့ခုနကပြောသလိုပဲသတင်းမီဒီယာကောင်စီကတကယ်လို့သတင်းသမားတွေနဲ့အမှုကိစ္စဖြစ်လာလို့ရှိရင်သူတို့ကိုဒါတိုင်နေမယ်၊သူတို့ကိုအသိပေးမယ်၊သူတို့ကနေဝင်ရောက်ဖြေရှင်းမှုကိုထုတ်ဆောင်နိုင်တဲ့အခွင့်အာဏာရှိပြီးသားလုပ်ထုတ်လုပ်ပြီးလည်းရှိပြီးသားဒါပေမဲ့ခုနကလည်းမဖြစ်မီလောက်ရမယ်ဆိုရဲအပိုင်းတော့မပါဘူးပေါ့။ဒါပေမဲ့အစိုးရကိုယ်တိုင်ကအဲ့ဒါကိုခီးမဆိုင်ဘူးဗျာ။ဒီလိုမျိုးလုပ်နိုင်တာသိရတာနဲ့ဘယ်တော့မှမီဒီယာကောင်စီကိုကျွန်တော်တို့အကြောင်းကြားပြီးတော့ဖြေရှင်းမှုလုပ်ဆောင်တာမရှိဘူး။နောက်တစ်ခါမှကျွန်တော်တို့ခုနပြောသလိုချက်ချင်းကြီးအကြီးမားဆုံးအဖြစ်အကြီးမားဆုံးဖန်နိုင်တဲ့ဥပဒေပုံပါပြီးတမင်တစ်သက်ရွေးချယ်ပြီးတော့လုပ်ဆောင်မှုဖြစ်နေတယ်။တရားမမှုနဲ့ရေးအမှုဖွင့်လို့ရတဲ့အရာအဲ့လိုမျိုးလုပ်ခိုင်းနေခုနပြောနေတဲ့ကျွန်တော်တို့ဒီကြီးလေးသောပြစ်ဒဏ်ပေးနိုင်တော့အချင်းချင်းပြည့်စုံမှုတွေဒါတွေလုပ်ဆောင်ခြင်းကိုယ်တိုင်ကဒီဥပဒေကြီးကိုလိုရင်းလိုသလိုတုံးနေတဲ့သဘောမျိုးရှိနေပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော် Trust ရှင်တွေရဲ့ပေးစာနဲ့သူတို့ကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကကိုတာလုံနဲ့ကိုအောင်မျိုးမင်းလေလိုက်ပေါ်မှာကနေပြောအောင်ခင်ဗျာကျွန်တော် Sophia ဆိုတဲ့သူပေးထားတဲ့ပေးစာကိုဖတ်ပြပါမယ်။ Democracy မှာ Media ရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ်။ Media ကြောင့်လူကြိုက်များလာနိုင်တယ်လို့ Media ကြောင့်ကြာဆုံးသွားတယ်လည်းရှိပါတယ်တဲ့။အခုလက်ရှိမြန်မာနိုင်ငံရဲ့လောကမှာဖြစ်နေတဲ့ Media နှိပ်ကွပ်မှုတွေကအစိုးရရဲ့စိတ်ရအမှန်ပဲလားဒါမှမဟုတ်တစုံတစ်ခုသောအရေးစမ်းမှုတာကြောင့်လားလို့တွေးနေမိပါတယ်တဲ့။ဘာဖြစ်ဖြစ်ဒုက္ခမှန်တိုင်းကျူးကျက်တာဟာနိုင်ငံရဲ့အလားအလာမကောင်းဘူးလို့မြင်ပါတယ်တဲ့။ဒါ Sophia သူ့ရဲ့မြင်မှာ။နောက်ကုတင်ငွေဆွဲတော်ရှင်တယောက်ကလည်းကျွန်တော်စီပေးစာပို့ပါတယ်။အခု11သတင်းသမားတွေကိစ္စမှာစစ်တော်မှာဆွေးနွေးနေတဲ့အကြောင်းအရာတွေကိုဖော်ပြတာဆိုပေမဲ့စစ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်။ဆန္ဒဆိုးပြီးတော့ရေးတယ်လို့ထင်ပါတယ်တဲ့။သို့သောအစိုးရကရေးယူပုံကလည်းပြစ်မှု905ခန့်နဲ့ရေးလို့ရပြီမဲ့သတင်းမီဒီယာဥပဒေနဲ့ဆောင်းရံပို့ပြီးတော့တင့်ရောမယ်ဆိုပြီးတော့ယူဆပါတယ်တဲ့။NLD ရဲ့သတင်းသမားရခင်ကပြည်လဲခဲ့တယ်ဆိုတာက NLD ကသတင်းသမားတွေကိုနားလဲတယ်လို့သတင်းသမားတွေကလည်း NLD ကိုနားလဲကြတဲ့အတွက်ပြည်လဲတာပါတဲ့အခုတော့တစ်ဖက်စလုံးနားလဲမှုလွယ်မလို့ဆက်စင်နေလာတာဖြစ်တယ်ဆိုပြီးတော့ကုတင်ငွေကသူ့ရဲ့ယူဆချက်ကိုပြဖို့ပါတယ်နောက်တော့ရှိသူကျော်ဖိတ်ခေါ်ကြပါလေကိုစလိုက်ဖွေကုန်ကိုစလိုက်ဖွေကုန်ဒီလမ်းပေါ်မှာရှိနေကြပါလေကိုစလိုက်ဖွေကုန်တို့တို့ဆွနေနေများလို့ရပါတယ
်ဟုတ်ကဲ့သူတို့အစိုးရနဲ့မီဒီယာပြည်လဲပြည်လဲတော့ရင်းမရှိပါဘူးမီဒီယာရဲ့တာဝန်ကတော့သူ့အစိုးရပဲဖြစ်ဖြစ်သူမကောင်းတဲ့ဥစ္စာတွေမကောင်းတဲ့ဥစ္စာပေါ်ထွက်မှာသူမှတာဝန်ရှိတယ်အဲ့တော့ခုတရားစွဲတဲ့ပုံစံကသူကပုံမှန်900လောက်ပါတော့သုံးနေဆိုရင်တော့ဟုတ်တယ်ဥမာနိုင်ငံတော်ကြီးကြီးပြည့်စုံမှုဆိုတဲ့ဥစ္စာကဥမာရန်ကုန်နဲ့အစိုးရလို့ပြောပြနေရန်ကုန်နဲ့ဝန်ကြီးချုပ်ကတာဝန်ခံရမှာ အဲ့တော့သူတို့ကနိုင်ငံတော်ချီးမြှုပ်ပြည့်စုံမှုပုံမှန်905တို့ဆွေးတဲ့ဥစ္စာကတော့ဟိုနိုင်ငံတော်ကဖိဆက်တဲ့ပုံစံနဲ့တကယ်တော့သူတို့အမှားလုပ်ခဲ့နေဆိုတာကသိချပဲအဲ့တော့အတင်းစုံပြည့်စုံဥစ္စာတကယ်လို့နဲ့အဝေးထားမှခံနိုင်မှုရှိနေတော့ဟိုဝန်ကြီးချုပ်ဒီမလုပ်ဘူးနောက်ပြီးတော့ဆွဲဖွဲ့တွေမလုပ်ဘူးလုပ်ခဲ့ရုံနဲ့ရှိတယ်အဲ့တော့ပြည်သူသူတို့တို့တည်နိုင်အောင်တတိယဓာရီကတော့ပြောမှဒုက္ခအောင်ရှိတယ်အမှားလဲအဖားပြုလို့မဖို့ပြနေတာလည်းရှိရှိနိုင်တယ်အဲ့တော့ငါ့ကိုမပြောရဘူးမဆိုရဘူးဆိုပြီးတော့မှလုပ်နေတယ်ဒီဆွက်ကမှလုပ်ကြည့်နိုင်မှာလေအဲ့ဒါကြောင့်ကျွန်တော်ကသဘောမတူနိုင်ဘူးအဲ့ဒီဥစ္စာကတော့အင်းဒီဒီအစိုးရကိုလည်းပဲအကြီးကျယ်စေတယ်လို့ကျွန်တော်ပြောပြနေ
ဟုတ်ကဲ့ကိုဆိုင်ပူကုန်ကျေးဇူးပါပဲကျွန်တော်ပင်နိုင်စနစ်တူတွေကိုပြန်ပြီးဆက်ပေးကြပါလေကျွန်တော်ကိုစာလုံးကိုပဲအရင်စမေးကြပါလေခုနကကိုတင်ငွေပြောတော့တဲ့ထက်ကစပါသူကတော့ဒီ11သတင်းသမား3ကိစ္စကိုလွတ်တော်ကဆုံးဖြတ်ချက်မချခဲ့တဲ့ရင်ဖော်ပြခဲ့တာဖြစ်ပါလေတဲ့ဆန္ဒဆိုပြီးရေးတယ်လို့ထင်ပါလေလေသူ့ရဲ့အမြင်ကိုပြောပါတယ်ခင်ဗျာအဲ့တော့ဆူလွယ်ကသတင်းသမားတွေဘက်ကကိုကျွင်းဝေးရမှားယွင်းတာမျိုးရှိပါလားဘာလို့အာနာပိုင်းတွေဘက်ကလည်းဒါမျိုးတွေကိုမကြာခဏထောက်ပြပြောနေတာလည်းရှိပါလေဥပဒေရဟိုကျူးလွန်မိတာဒါမှမဟုတ်ရှင်ခုနကျွင်းဝေးရမှားယွင်းတာအဲ့ဒါမျိုးတွေရှိလို့လား
လည်းသတင်းသမားတော်ကိစ္စမှာဆိုလို့ရှိရင်ကျွန်တော်ပြန်ကြည့်လို့ရှိရင်လွတ်တော်ကဆုံးဖြတ်ချက်ကြတဲ့ဟာမျိုးမဟုတ်ပါဘူး။သူ့ရဲ့သဘောကတော့ဒီရဘတိုင်းစီရင်ချက်အစီရင်ခံတာမှာလွတ်တော်တွင်မှာရှင်းလင်းတဲ့အကြောင်းအရာတွေကိုတရားဝင်သတင်းရယူပြီးတော့ပြန်ဖော်ပြတာဖြစ်ပါရဲ့။လွတ်တော်ကဆုံးဖြတ်တဲ့ဟာမျိုးလည်းမဟုတ်ပါဘူး။ရှင်းဝရလည်းမှားတာယူတာတခုမှမရှိပါဘူး။သူ့ရဲ့ရှင်းဝရလည်းဒါလောကဟိုဒါဟိုလက်ခံလို့ရတဲ့အနေထားမျိုးပါဆိုတော့အဲ့ဒါကပြောရင်ဟိုဆုံးဖြတ်ချက်ကြရင်ဆုံးဖြတ်ချက်မချနိုင်ရအောင်ကြိုပြီးတင်းရဲဆိုတာမဟုတ်ပါဘူးလို့ဒါကွန်ဖလိုက်ကိုပြန်ပြီးတော့ဟိုဖြေကြားတင်ပါလေနောက်ထပ်ကျွန်တော်တို့အခုလက်ရှိနေထားမှာကဟိုကျွန်တော်တို့ကိုဟိုအစိုးရဘက်ကဟိုရန်သူဖြစ်အစီရင်တွေးလာတဲ့ပုံစံတော့ကျွန်တော်ညီလီရရယ်ဘာကြောင့်လဲဆိုတော့ဟိုတင်းသမားတွေမှမဟုတ်ပါဘူးအစိုးရကသူ့ကိုဝေဖန်လို့ရှိရင်မတိုက်ကဲအခါမှာဟိုဒီမော်နော်ကိုလိုနီခေတ်ကဥပဒေကိုတုံးလာတယ်ဥပမာဆိုရင်ကျွန်တော်တို့ကြည့်လို့ရတယ်ဂါမင်းဆိုရင်ဒါကျွန်တော်တို့ဂါမင်းဆိုရင်ကျွန်တော်တို့လည်းမကြိုက်ဘူးဒါပေမဲ့အစိုးရက124ကာကြီးပေါ့နော်နိုင်ငံတော်စစ်စာပေါက်ချက်မှုဆိုရဟာမျိုးကြီးနေတဲ့ပုံမှန်တွေနဲ့ဆွဲရင်မောက်သွေးချုံအာကျွန်တော်တို့မောက်သွေးချုံကိုထောက်ခံနေပြီမဟုတ်ဘူးဒါပေမဲ့သူ့ရဲ့ဟောပြောပွဲမှာပါတဲ့အကြောင်းအရာကိုနိုင်ငံတော်ကလာကြည့်လို့ပြတ်စင်မှုကိုစရကြီးနေတဲ့ပုံမှန်တွေနဲ့ဆွဲရင်ဒေါက်တာအေးမောင်အစိုးရနဲ့အဆင်မပြေဘူးဒီလိုလူမျိုးတွေကိုဟိုအစိုးရဘက်ကမစိုက်တဲ့အခါကျတော့အင်တာနက်ကြီးနေတဲ့ပုံမှန်တွေနဲ့ဆွဲတယ်အဲ့တော့သတင်းမီဒီယာသမားမှမဟုတ်ဘူးဒီအစိုးရဟာသူ့ကိုဝေဖန်နေတယ်ဘယ်သူ့ကိုမဆိုပြည်သူပြည်သားလည်းဖြစ်ချင်းဖြစ်နေတော့ဘယ်သူ့ကိုမဆိုသူကအရင်တော့ကကိုလိုနီခေတ်ဥပဒေရောအခုရှိပြည်သားဥပဒေရောဥပဒေတွေအားလုံးကိုသူကငိုတလို့အတုံးချတဲ့ပုံစံမျိုးဖြစ်လာတယ်။ဥပမာဆိုလို့ရှိရင်နောက်ထပ်ဒီဒီမကွေးမှာဆိုလို့ရှိရင်အလာဝီးစကိုင်းမှာလားမကွေးလည်းဝီးချုပ်ကိုအမိုးပြည်နယ်မှာဖြစ်နေဝီးချုပ်ကိုဝေဖန်လို့ဆိုပြီးတော့နိုင်ငံသားတို့ရဲ့ပုံပုံဆိုင်ရာမျက်နှာခွင့်နဲ့လုံလုံရေးဥပဒေဆိုတဲ့အဲ့ဒီဥပဒေအစ်စ်ကိုတုံးပြီးတော့ထောင်ချသွားတဲ့ဟာမျိုးတွေတွေ့ရတယ်။အဲ့တော့ဆိုလိုတာကဒီအစိုးရကဝေဖန်မခံနိုင်တဲ့အစိုးရသူ့ကိုဝေဖန်မယ်ဆိုလို့ရှိရင်ဒါသူ့ကိုမဆိုဘယ်လိုပုံမှန်မျိုးတက်ပြီးတော့ထောင်ချဘို့ဝင်မလေးတဲ့ဆိုတာလို့ကျွန်တော်တို့ကပြောလို့ရပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့လူခွင်နဲ့ပတ်သက်လို့မျိုးကိုရှိလာပါတယ်ကော်မျိုးမျိုးဖြစ်ပြီးပါခင်ဗျာအရင်တုန်းက NLD အတိုက်ခံကာလမှာလူခွင်နဲ့ပတ်သက်လို့တော်တော်လေးတွင်းထန်တာသူတို့ပြောဆိုခဲ့တာရှိတယ်ရက်တည်ခဲ့တာရှိတယ်အဲ့တော့အစိုးရဖြစ်တဲ့အချိန်မှာလူခွင်နဲ့ပတ်သက်လို့ NLD ရဲ့ရက်တည်ချက်ပြောင်းသွားပြီလားကော်မျိုးမျိုးအမြင်သိချင်ပါတယ
်ဟိုစိတ်ထားတော့မပြောင်းဘူးဗျာဒါပေမဲ့အမူအခြေလေးကြီးပြောင်းသွားတယ်လို့ကျွန်တော်ပြောချင်တယ်ဘာကြောင့်လဲဆိုတော့ဒါကသူ NLD ပါတီရဲ့ဦးတည်ချက်ဒီမိုကရေစီလူခွင်ရေးဆိုတဲ့ဟာရှိနေတယ်ဒါပေမဲ့ဒီမှာဒီအနာရလာတဲ့အချိန်မှာဘယ်လိုပြောမလဲကျွန်တော်တို့ပြောမယ်ဆိုရင်နိုင်ငံရေးကြီးချက်မှုအပိုင်းမှာအားနေနေတဲ့ဟာမျိုးဖြစ်လာတယ်။အရင်တုန်းကတော့ကိုယ်သူများကိုအတိုက်ခံဝေဖန်ထောက်ပြမှုအပိုင်းမှာအားသာပြီးမယ်။ကိုယ့်ကိုယ်ဒါနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြလို့ရှိရင်ကြီးချက်စွာနဲ့ဖြေရှင်းနိုင်တဲ့ဟာဒီဝေဖန်ထောက်ပြမှုရဲ့အားကောင်းချက်ကိုအသုံးချပြီးတော့တိုးတက်မှုအပိုင်းနဲ့ပတ်သက်ပြီးတော့ဟိုသိပြီးတော့ကြီးချက်မှုရှိရည်ကျွန်တော်တို့တွေ့နေရတယ်။အမှန်တော့မီဒီယာဆိုတဲ့ဟာကကျွန်တော်တို့ပြည်သူရဲ့အတန်ကိုဟိုတင်ပြရတယ်လို့အစိုးရလွှင့်နေလွှင့်နေတယ်လို့ထောက်ပြတာဖြစ်တဲ့အဖြစ်မှန်ကိုအဖြစ်မှန်တိုင်းပေါ်ပြရရှိတယ်။အမှန်တော့ဒီလိုမျိုးမီဒီယာတွေနဲ့တနက်စာထုတ်ဖော်ပြောဆိုခွင့်နဲ့အစိုးရကိုစောင့်ကြည့်မှုတွေကအစိုးရအားကောင်းဖန်တီးပြနေတော့အရာမျိုးဖြစ်တယ
်။
ဒါပေမဲ့ဟိုဝန်ကြီးဌာနတွေမှာတချို့သောဝန်ကြီးချုပ်တွေကဒီလိုမျိုးကိစ္စပြောမယ်ဆိုမကြိုက်တဲ့အရာမျိုးငကူရီကစိတ်ထဲမှာဒါပုဂ္ဂိုလ်ကြီးကမနှိမ့်သက်တဲ့အရာမျိုးတွေဖြစ်လာတယ်။လုံနိုင်တဲ့ပါဝါတွေရှိနေတယ်။အချိန်မြင့်ပါလေတချို့သောဥပဒေရဲ့အာဏာချက်တွေကလည်းရှိနေတယ်။လူရင်းလူသလို ရာချမ်းနိုင်အရေးကြီးနိုင်တဲ့ကြောင်းလက်သေးဥပဒေကြီးရှိနေတဲ့ခါမျိုးမှာခုနလိုဥပဒေကြီးကသူတို့အတွက်အဆုံးစစရာမကြိုက်ရင်မကြိုက်တယ်လို့ဝေဖန်မှုကိုမနစ်တဲ့မနစ်တဲ့လို့အရေးကြီးနိုင်တဲ့အခြေအနေမျိုးပန်တီးပေးသွားတယ်။အဲ့တော့ဒါတွေကဘာဖြစ်လဲဆိုရင်တော့ဟိုဥတီတယ်လန်တစ်လန်ဒီလိုမပြောက်ဘူးဒါပေမဲ့ကျင့်သုံးကျင့်စဉ်နဲ့နိုင်ငံရေးကြီးကြပ်မှုအပိုင်းမှာတချို့သောကောင်းဆောင်နိုင်ငံရဲ့အားနည်းမှုတွေအများကြီးတွေ့ရပါတယ်
။ဟုတ်ကဲ့ဒီကျွန်တော်အချိန်နဲ့တိတ်နေရလို့ကိုတာလုံးခက်တူတူလေးနေကြပါလေခင်ဗျာစက္ကန့်30လောက်တော့ချိန်ရပါလေ။ကိုတာလုံးကလက်ရှိဒီမီဒီယာကောင်စီမှာလဲပါနေတော့မီဒီယာကောင်စီနေနဲ့ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိလုံနိုင်မယ်လို့ရောယုံကြည်ထားလဲ။
ကျွန်တော်တို့ရုံးကအနေနဲ့ကြာအခုလက်ရှိရှိနေတဲ့ဟိုအဖွဲ့မီဒီယာကောင်စီမှာကိုကျွန်တော်သုံးသပ်နေရတယ်ဟလားချင်းယူဆွဲရဲ့ဒီရှိတယ်နောက်ပြီးတော့ဒီလိုခက်တန်းကြမ်းနဲ့ဟိုသူပြည်ကြောင်းလဲနေတဲ့လူရှိတယ်ပြီးပါပြီးတော့ပြည်ပြည်ကြောင်းလဲနေလို့ရှိနေတဲ့လူရှိတယ်အဲ့လိုသုံးသပ်နေရတဲ့ခါကျတော့မီဒီယာကောင်စီကိုလိုက်ကအပြည်ပြည်ကြောင်းလဲကိုတော်တော်လောက်အောင်နေဆိုတော့အစိုးရကိုကိုယ်ခွင့်ရတောင်းပွားတော့တော်တော်ကြီးကိုစူးစမ်းအောင်နဲ့အနေထားမျိုးလို့မြင်ရပါတယ
်ဟုတ်ကဲ့ခင်
ဗျနောက်တစ်ခုကတော့ဒီပြည်မှန်မှန်များတော့ဒီကိုရဲ့ဟိုဘောနော်ဇမိုင်းမှာဒီသမားလို့ဆိုလို့ရှိရင်တော့ခင်ဗျာထုတ်ထုတ်ပြီးတော့ဒီနေ့ငန်းကကိုလာဖမ်းလဲဆိုရဟာကို
ဟုတ်ကဲ့ဆ
ောင်ဆောင်မလေးတစ်မျိုးဖြစ်လာတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရီလိုက်ဆီစဉ်ချင်းစစ်တော်လို့ပါပေါဝင်ဆွနေပြီးတဲ့ကုတာလုံးဇောင်းတဲ့ဥအောင်မျိုးမင်းနဲ့ပရိုဂျက်ရှင်တွေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရီလိုက်ဆီစဉ်ဒီမှာပဲရန်လာပြီးပါခင်ဗျာ